ရန်ကုန်တိုင်းဒေသကြီးကြောက်တန်းမြို့နယ်တီလဝါစိတ်ခမ်းအနီးကလေယာမြေဧက100လောက်ကိုဥပိုင်ကုမ္ပဏီကသိမ်းယူပြီးအဆောက်အဦဆောက်ဖို့ပြင်ဆင်တဲ့အတွက်ကုမ္ပဏီကငှားထားတဲ့အလုပ်သမားတွေနဲ့ဒေသခံလေသမားတွေမေလ12ရက်နေ့ကရုံရင်းဆန့်ခတ်မှုဖြစ်ပွားတဲ့သတင်းကိုတင်ဆက်ပေးကြပါမယ်ရဲတွေကရပါကြီးလို့ယူဆရတဲ့တနက်နဲ့ပြစ်ခတ်ပြီးလူစုခွဲရမှာလယ်သမား3ဦးဒဏ်ရာရရှိပြီးဖမ်းဆီးခံရမှုတွေလည်းရှိနေပါတယ် VOA မြန်မာပိုင်းသတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင
်စစ်တပ်မိသားစုတွေပိုင်ဆိုင်တဲ့ဥပိုင်ကုမ္ပဏီလီမိတက်ကတီလဝါစိတ်ကန်းဒီမှာရှိတဲ့လယ်မြေဧကတွေကိုသိမ်းယူခဲ့တယ်ဆိုပြီးဒေသခံလယ်သမားတွေကကန့်ကွက်ကြရင်းနဲ့ကုမ္ပဏီကငှားရမ်းထားတဲ့အလုပ်သမားတွေနဲ့ထိတိုက်တွေ့မှုတွေဖြစ်ခဲ့တာပါဒီနောက်မှာတော့လေသမားတွေကိုရဲတွေကတနက်နဲ့ပြစ်ခတ်မှုတွေလုပ်ခဲ့တယ်ဆိုပြီးမျက်မြင်လဲဖြစ်အခင်းဖြစ်ပွားတဲ့နေရာမှာရှိနေတဲ့တောင်းသားကောင်းဆောင်ကိုမင်းသွေးတစ်ကပြောပါတယ
်။အမှန်လေကဟိုအစပေါင်းညီတန်းနိုင်ဖြစ်တာမျိုးသီးတယောက်တည်း၈ဆက်ရှိတယ်။တယောက်နောက်ဟိုယောက်ျားတယောက်က၆ဆက်ရှိတယ်။အထဲမှာရာဘာစားတွေနဲ့ကိုလုံးကြီးစားတွေထွက်လာတယ်တွေ့တယ်။အခုရလို့လေဟိုနှစ်ယောက်ကဆေးုံတက်နေတယ်။ကျန်တဲ့နှစ်ယောက်ကတော့ဟောမှာတယောက်ကဟုတ်တယ်ပါအဲ့ဒါ3ယောက်ထိုင်ရရတဲ့3ယောက်ပါလေအာနောက်ထပ်3ယောက်ပါဝင်3ယောက်ရှုပ်ခံနေရတယ်တဲ့လေတော်တော်ကြီးအပိတ်ခံထားတယ်ကျွန်တော်အခုအဲ့ဒီနေရာပြန်လာတာ
ရန်ကုန်အရှေ့ပိုင်းခရိုင်ចောင်းသားတမကကចောင်းသားတွေနဲ့88မျိုးဆက်ကចောင်းသားတွေကလေသမားတွေကိုဝင်းရံဖို့ရောက်ရှိနေကြမှာပဲအဓိကရုံးဖြစ်ပွားခဲ့ပြီးရဲတွေကလေသမားတွေကိုတနက်တည်းနဲ့ပြစ်ခတ်ခဲ့တာလို့လဲကိုမင်းသွေးတစ်ကပြောပါတယ်
မနေ့ကအချိန်ကြီးကရဲကအင်အားလုံးကျုံနဲ့လုံယုံရေးယူပေးထားတဲ့ဥပိုင်ကုမ္ပဏီရဲ့နေရာမြေကိစ္စမတရားသိမ်းတဲ့အပေါ်မှာသူတို့ကကုမ္ပဏီဘက်ကနေလုံယုံရေးယူပေးတယ်။ရဲတွေဘာမှမလုပ်ဘဲရက်နေတဲ့အချိန်မှာကုမ္ပဏီကခေါ်ထားတဲ့နေသားလူသမားတွေ9000နဲ့ခေါ်ထားတယ်။အဲ့ဒီအတွက်အင်အားပြဖို့ဆိုပြီးတော့လိုက်လူစုပြီးခေါ်ထားတဲ့လူမိုက်တွေကနေပြီးတော့ဇာသားတွေကိုအတင်းဝင်လုံးတယ်။တစ်ဖက်နဲ့တစ်ဖက်ဒီကျောင်းဘက်ထဲမှာလုံလာသေးလားဖြစ်နေတဲ့အချိန်မှာဓာပလာတာကိုတွေ့တယ်။ကျွန်တော်တမျောင်းအဲဒီကြောက်တန်းကလူမိုက်တွေ့တဲ့တယောက်ကတမျောင်းခါထိုးလာတယ်ပေါ့။ကျွန်တော်တို့ကရဲတွေကိုတမျောင်းပြောတဲ့တမျောင်းပါလာတယ်ပြောတဲ့ခါမှာတော့ဒီလူကိုလည်းမဖမ်းပေးဘူး။အဲနောက်လည်းလူကိုလုံးပြီးချက်ခေါ်သွားတယ်။ယနေ့ပိုင်းရဲတွေစပြီးပြစ်တော့ရုံးရင်ဆန်ဆန်ဖြစ်တဲ့အခါမှာဒီလူမိုက်ကဝင်ပြီးဓာနဲ့ဝင်ထိုးတယ်အဲဒီစိတ်တားတဲ့မျိုးသမီးကို။အဲဒီဓာနဲ့ထိုးလို့ကျဲသွားတဲ့ဓာပြက်ရာကြီးနဲ့အင်ကြီးရှိပါတယ်ကျွန်တော်လည်းအဲ့ဒါသက်ပြေပြေသိမ်းထားတယ်အမှုချက်ဖွင့်ဖို့ဟုတ်ကဲ့ဒီအခါမှာသူတို့တနက်နဲ့ပြည်တာပ
ါဒီကိစ္စနဲ့ပတ်သက်လို့ကုမ္ပဏီကတာဝန်ရှိသူတွေကိုဆက်တွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်တွယ်လို့မရခဲ့ပါဘူးတိုင်းနယ်ပြည်နယ်တချို့မှာလည်းလေမြေတွေတိမ်းယူတဲ့ကိစ္စနဲ့ပတ်သက်လို့ဥပိုင်ကုမ္ပဏီကဝေဖန်ခံနေရတာပါစစ်တပ်ကြောထောက်နောက်ခံရှိတဲ့ဥပိုင်ကုမ္ပဏီနဲ့ပတ်သက်လို့လေသမားတော်များများဟာတရားစွဲဆိုထောင်ချခံနေရတာတွေလည်းရှိနေတာပါအထူးသဖြင့်တိမ်းဆည်းခံနိုင်ရတဲ့လေမြေတွေကိုပြန်လည်ထုံရက်ဖို့စ조사ကြတဲ့လေသမားတွေဟာပိုင်နဲ့ကျူးလွန်မှုအကျိုးဖြစ်စီမှုစတဲ့အမှုတွေနဲ့ရင်ဆိုင်ခဲ့ရတာပါ။နေရာမြေတွေတင်းစီခရရတာနဲ့ပတ်သက်လို့လည်းလက်ရှိအစိုးရလက်ထက်မှာတာဝန်ယူဖြည့်ရှင်းပေးနိုင်မှုတွေကအားနည်းနေသေးပဲဆိုပြီးလေသမားရေးလှုပ်ဆောင်နေသူတွေကဝေဖန်ထောက်ပြတာတွေလည်းရှိနေပါတယ်။အခုလိုမျိုးလေသမားတွေနဲ့ကုမ္ပဏီဆောင်ရဲတွေထိတိုက်တွေ့မှုတွေမှာပြစ်ခတ်မှုတွေရှိခဲ့တဲ့အတွက်သခိုင်းတိုင်းလက်ပောင်းဒေသမှာတော့ဒေသခံတောင်သူတူတနက်နဲ့ပြစ်ခတ်ခံရပြီးတေဆုံးခဲ့ရတာမျိုးတွေလည်းရှိခဲ့ပါတယ်။ဥပိုင်ကုမ္ပဏီဆိုတာကတော့1990ပြည့်နှစ်ဖေဖော်ဝါရီလ19ရက်နေ့မှာနာဝတနိုင်ငံတော်ငြိမ်သက်ပြည်ပြောင်းမှုတိစောက်ရေးအဖွဲ့အစိုးရကုန်သွယ်ရေးဝန်ကြီးဌာနကနေပြည်ထောင်စုမြန်မာနိုင်ငံစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်ကို1950ခုနှစ်အထူးကုမ္ပဏီအဥပဒေအရဖွဲ့စည်းကြောင်းအမိန့်ကြော်ညာစာအမှတ်ခုနှစ်မြင်းဆောင်90နဲ့ကြေညာခဲ့တာပါ1988ခုနှစ်စက်တင်ဘာလ18ရက်နေ့အာဏာသိမ်းပြီးတဲ့နောက်မှာတော့တပ်မတော်ကတည်ထောင်ခဲ့တဲ့ပထမဦးဆုံးစီးပွားရေးလုပ်ငန်းတွေဖြစ်ပါတယ်ရှင်